ချင်းပြည်နယ်ဆလမ်းမြို့နယ်တစ်တော်ဂျိုးဝိုင်းအတွင်းမှာတူးကျော်နေထိုင်ကြတဲ့အင်ဂျီ360ကျော်ကိုချင်းပြည်နယ်အစိုးရကနေပြောင်းရွှေ့ဖယ်ရှားခိုင်းခဲ့ပြီးဖြစ်ပါတယ်။ဒီတူးကျော်နေထိုင်သူတွေဟာရေဘေးဒုက္ခတွေအစ်စ်မှန်မဟုတ်သလိုဒုက္ခတွေတွေအတွဲနေရာချထားပေးပြီးသားလို့ချင်းပြည်နယ်အစိုးရဘက်ကဆိုပါတယ်။ဒီလိုတူးကျော်နေထိုင်သူတွေဖယ်ရှားခဲ့တာနဲ့ပတ်သက်လို့ဒေသခံတွေကြားမှာကြရဲရိုက်ခတ်မှုတွေရှိခဲ့တယ်လို့ချင်းနိုင်ငံရေးပါတီခေါင်းဆောင်တွေကတုံ့တက်ထားပါတယ်။ VOA ထိုင်းခြေစိုက်တရင်တော့နိုင်ကွန်းအင်ကတရင်ပြဖို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ဖလန်းမြို့နယ်စီရင်တက်တော်ကျေးဝန်းအကွက်144အတွင်ပွာပီးကွင်းနေရာမှာကျူးကျော်ဆက်လုပ်ထားတဲ့အင်ဂျီစုစုပေါင်း360ကျော်ကိုဒီနယ်ဆိုရကနေဖယ်ရှားခိုင်းတဲ့အတွက်ဒီနေ့ထိအင်ဂျီသက်ဝက်ကျော်ပြောင်းရွှေ့ခဲ့ရတယ်လို့ကျူးကျော်ရောက်ွက်နေသူဖြစ်သူဦးကျုံးလုံကအခုလိုပြောပါတယ်
300တဲမှာတဝက်လောက်တော့ပြောင်းပြီပြောင်းတဲ့လူကအခုလောဆယ်ဒီလိုပါဒီနားမှာတောက်ခွဲချေုံမှာမိသားလို့အဲ့ဒါမျိုးဒီစက်ကံရောက်လာအဲ့ထက်မှာသူနီကိုနီနဲ့မတ်သစားမှုရှာကြတာပါမိသားညသားပေါ့
ကျူးကျော်နေထိုင်သူတွေကိုချင်းပြည်နယ်တက်သောဝန်ကြီးအပါဝင်ဖလန်းခရိုင်အုပ်ချုပ်ရေးဖွဲ့တို့ကနေဩဂုတ်လ10ရက်နေ့မှာတွားရောက်ခဲ့ပြီးတော့တပတ်သေးအများဆုံးဖယ်ရှားကြဖို့နဲ့ဖယ်ရှားခြင်းမရှိပါကဥပဒေအရအေးအေးယူဆောင်ရွက်သွားမယ်လို့ညွှန်ကြားခဲ့တာပါကျူးကျော်နေထိုင်သူတွေနေထိုင်တဲ့နေရာဟာပြီးခဲ့တဲ့နှစ်ကသဘာဝဘေးတံခံခဲ့ရတဲ့ဖလားမြို့နယ်တွင်နေဇော်ဇော်ဗီကော်ဖန်ကိညောင်ကျေးရွာကဒေသခံတွေကိုပြန်လည်နေရာချထားပေးဖို့ကျေးရွာလူကြီးတွေကနေရခိုင်အစိုးရလက်ထက်တုန်းကတင်ပြခဲ့တဲ့အမည်နေရာဖြစ်တယ်လို့လည်းဦးကျုံးလုံးကဆိုပါတယ်။ဒါပေမဲ့တစ်တော်ကျိုးဝိုင်းတွင်ကျူးကျော်နေထိုင်တဲ့သူတွေဟာဒုက္ခတွေအစ်စ်မှမဟုတ်ဘူးလို့ချင်းပြည်နယ်ဆိုရတစ်တော်ဝန်ကြီးဦးမန်ဟင်တာကအခုလိုပြောပါတယ်
မာရီတို့ဟာဖလားမှုနဲ့ရည်ရည်တမမာဆိုပြီးတော့အယောင်ဆောင်ပြီးတော့စီးပွားရေးတမဒီပြင်ပကဟာဒီပေါ့နော်ဖလားမှုနဲ့ရည်ရည်တဲ့လူကြီးမဟုတ်ဘူးပေါ်ဒီမှာရှိတဲ့အင်ဂျီ300ကျော်ကကျွန်တော်စရင်းထဲမှာသူ့အဆက်ဆက်ပေါ့နော်အရင်ဆိုရဆက်လက်တဲ့ကလေးကဒုက္ခပဲဆိုတဲ့ဟာကိုစရင်းဝင်ထားတဲ့လူမဟုတ်ဘူးဒီနေရာကိုလူချင်းလို့ကျူးကျော်တဲ့သဘောမျိုးနောက်တစ်ခုကဒီမိကွက်တကူပိုင်တလူနဲ့ရောင်းစားတဲ့လူစီကိုဆက်ဆံတွင်းပြီးတော့ဝေထားတဲ့သဘောလည်းပါတယ်ဆိုတော့နောက်တစ်ခုကအဲ့ဒီနေရာအဓိကပြဿနာပါလဲဆိုတော့တိတော်ကျဝိုင်းဖြစ်နေတယ်အမှတ်144စီရင်ကျဝိုင်းပေါ့နော်တိတော်ဥပ္ပီရရောနောက်တစ်ခုကတိတော်ကျဝိုင်းမှာပယ်ချက်ရသေးတဲ့နေရာဖြစ်တဲ့အပင်ကိုကြော်တီထောင်မှုတီထောင်စုပြည်သေးကြီးကခွင့်ပြုထားတဲ့နေရာမဟုတ်လို့အဲ့ဒါကြောင့်ကျူးကျော်လို့ပြောတာ
စီရင်တက်တော်ကျဝိုင်းအခွက်144မှာမြေခွက်ရပြတော့ရောင်းချဥဆောင်သူ၄ဦးနဲ့ဆက်စရာ2ဦးစုစုပေါင်း6ဦးကိုတော့အစိုးရအာဏာပိုင်တွေကနေဖမ်းဆီးအရေးယူထားတယ်လို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့နှစ်ကရေကြီးမြေပြိုမှုကြောင့်ဒုက္ခရောက်နေတဲ့ဒုက္ခသည်တွေကိုတော့တစ်တော်ကျွဲမှ145မှာနေရာချထားပေးပြီးသားလို့တစ်တော်ဝန်ကြီးဦးမန်ဟင်တာကအခုလိုဆက်ပြောပါတယ
်။ကျွဲ145ကျွန်တော်တို့ကင်းမှုန်ချောင်းခေါ်တယ်ကင်းမှုန်ချန်အနာမှာအဲ့ဒီနေရာကတစ်တော်ပယ်ဖြစ်ပြီးသားနေရာဖြစ်တယ်။အဲ့ဒါတစ်တော်နဲ့ကင်းလို့တယ်။အဲ့ဒါကကျွန်တော်တို့တကယ်ဒုက္ခသည်တွေအိမ်ရှိရပြုရတဲ့ဟာတွေကိုကျွန်တော်စီရင်ကောက်ပြီးတော့အတိအကျစီရင်ကောက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ကိုနေထားတယ်ပြည်ပြထားတယ်ပေါ့နော်။
ဘာပွေးဒေတာမှာအင်ချေ360ကျော်ရှိတယ်လို့ဆိုပေမဲ့လည်းအမှန်တကယ်နေထိုင်သူလူဦးရေ180ခန့်သာရှိနေပြီးနေအိမ်များစုဟာလူနေထိုင်ခြင်းမရှိခဲ့ပါဘူးချင်းပြည်နယ်ဆိုရအနေနဲ့အခုလိုကျူးကျော်နေထိုင်တဲ့လူတွေကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့ဒေတာခံတွေကြားမှာကြရရက်ခတ်မှုတွေရှိနေခဲ့တယ်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီသူဦးမှုတက်စလိုင်းငယ်ပြီးကဆိုပါတယ
်တစ်တော်ဝင်ကြီးကဝင်းစင်းစစ်စေးမယ်ဆိုတဲ့အချိန်တွေမှာအဲ့ဒီ144ကွက်ကကေဝင်ဖြစ်တဲ့နေရာရောင်ရောင်နဲ့ဒီဖွင့်ပွဲတွေပုံစံမျိုးထွက်သွားတဲ့ဟာတွေနောက်ပြီးတော့တခြားတာဝန်ရှိသူတွေကွင်းချင်းလဲလာမှုတွေပေါ်မှာ144ကွက်ကနေရာရောင်ကေဝင်လုတ်ပေးမယ်ဆိုတဲ့တရင်တွေထွက်နေတဲ့အခါနာတရင်မှပြန်လဲချက်ချင်းဘုတ်ပိုင်းမှာအားနေနေတဲ့ကြောင့်ဒေသခံတွေအနေနဲ့မလိုအပ်တဲ့နေဒီလိုထုံတွေ့ရတာဖြစ်လို့သိရပါတယ်ကျွန်မဒီပါမှချားတဲ့ချိန်မှာဒီလူခိုင်တွေ့လိုက်တဲ့ဟာကတော့အားနည်းချက်တွေရှိရလို့ထောက်ပြလို့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ကြီးကိုဒီဘက်ဒေတာတွင်ပါလဲရရိုက်နေပါတယ
်အစိုးရပွားပြီးဒေတာကျူးကျော်နေမြေမှာနေထိုင်သူတွေအနေနဲ့ကတော့မိုးသွင်းကာလဖြစ်နေတဲ့အတွက်ကြောင့်ပြောင်းရွှေ့ဖို့ခက်ခဲတာကြောင့်မိုးကုန်စောင်းသွင်းကာလမှာပြောင်းရွှေ့နေထိုင်ရေးအတွက်ချင်းပြည်နယ်ဆွေရကိုတင်ပြထားပါတယ်ခင်ဗျာ